မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေကျွန်တော်တို့လက်ရှိမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုဖွဲ့စည်းတာဝန်ပေးခဲ့တာဆိုရင်ဖြင့်တိတ်မကြခင်ရပိုင်းအတွင်းမှာပဲ6နှစ်တင်းတင်းပြေတော့မှာဖြစ်ပါတယ်ဒီနေ့ပြောရရင်2014ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ကဒီကော်မရှင်ကိုဖွဲ့စည်းတာဝန်ပေးထားတာပါဆိုတော့ကဒီ6နှစ်ကာလအတွင်းမှာမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဘယ်လောက်အောင်မြင်ထားပြီးပါပြီလဲအာဂရိလိုက်စားမှုကရောဘယ်လောက်အထိရော့ပါသွားပါပြီလဲမြန်မာနိုင်ငံမှာတစ်ချက်နှစ်ပေါင်းများစွာကပ်ပါယောဂါလိုဖြစ်နေတဲ့အာဂရိလိုက်စားမှုတနည်းအားဖြင့်လက်ပြီးလက်ယူပေါ့လေလက်မထိုးဘဲနဲ့ဘာမှမပြီးခဲ့တဲ့အချိန်ကအချိန်တွေကနေပြီးတော့ဒီကနေ့ဘယ်လောက်အထိများပြောင်းလဲတိုးတက်လာပါပြီလဲဒါကိုကျွန်တော်တို့ဆွေးနွေးသွားကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှစ်ဦးမှာဒုကတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်တူလည်းဖြစ်ရန်ကုန်စောင့်ကြည့်အဖွဲ့တီထောင်သူလည်းဖြစ်တဲ့ဒေါက်တာညိုညိုသင်းပါခုနဒီလိုင်းပေါ်မှာရှိပါတယ်ခုတော့လိုင်းပြန်ကျသွားတဲ့အတွက်ကျွန်တော်ထုတ်လို့ရမှုကိုရနေပြန်ပြီးဆက်သွင်းနေပါတယ်နောက်တစ်ခုကတော့တနင်္သာရီတရားမျှတမှုဖော်ဆောင်ရေးအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဖြစ်ပါတယ်ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးဖို့အစီအစဉ်ပေးထားသူသောတာရှင်တွေရှိပါတယ်ကျွန်တော်တို့အတန်ဖိုင်ပေးပို့ထားသူသောတာရှင်ရှိပါတယ်အီးမေးလ်ပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်တက်နိုင်စုံရသမျှအချိန်တွင်းအားလုံးဆွေးနွေးသွားနိုင်ဖို့ကျွန်တော်ကြိုးစားသွားမှာဖြစ်ပါတယ်ဆိုတော့ဒေါက်တာညိုသင်းကိုဆက်သွင်းနေချင်းကျွန်တော်တို့လက်ရှိနေတဲ့ပြည်နယ်ဆွေးနွေးသူဦးအောင်နိုင်ဦးနဲ့ဆက်လက်ရအောင်ပါဦးအောင်နိုင်ဦးခင်ဗျာကျွန်တော်အစောပိုင်းအဖွဲ့မှာပြောသွားသလိုပဲဒီကော်မရှင်တက်တန်း6နှစ်ကာလအတွင်းမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဘလောက်အထိအောင်မြင်ပါပြီလဲခင်ဗျာ
အင်းငါတို့ကဘယ်လိုပြောလို့လဲအမေမရှိတော့မှအားမရဘူးအကျိုးလုံးရမှာဘာလဲဘာရှိတယ်ကျွန်တော်မျိုးနဲ့ပေါ့ဒီကဘယ်လိုလုပ်ဖို့အခုကျွန်တော်တို့စီပီအန်ရဲ့နေဝေးတွေကျွန်တော်ပြောပြချင်တာကဘယ်လိုလုပ်ဖို့လဲဘယ်လိုလုပ်ဖို့လဲဘာလို့လဲဘာလို့လဲဘာလို့လဲဒီကနေ့ကျန်းကျန်းချင်းဝင်ရောက်ပြီးနေရောက်ပြီးဒီမှာကတော့ဘာလို့ဘာလို့ကောင်းဖြစ်တယ်ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာ
လို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့ဖုန်းလိုင်းကမကောင်းပါဘူးဖုန်းကတိတိကျကျကျွန်တော်ရေဒီယိုထဲကနေတိတိကျကျကြားနိုင်လောက်တဲ့အတန်အည်အသွေးမရှိဘူးဆိုတော့ကျွန်တော်တို့ဖုန်းလိုင်းကိုချလိုက်ပြီးတော့ဥက္ကဋ္ဌဖုန်းကိုပြန်ခေါ်ပါမယ်ခင်ဗျဖုန်းကိုနောက်တစ်လုံးတကယ်လို့ရှိရဆိုရင်ထုတ်လို့ရမှုကိုရနိုင်ကိုဖုန်းနံပါတ်နောက်တစ်လုံးပြေးပေးပါဒီဖုန်းလိုင်းကနည်းနည်းစိုးနေလို့ပါနော်ကျွန်တော်တို့ဥက္ကဋ္ဌကိုလိုင်းချလိုက်ပြီးတော့ပြန်ခေါ်ပါမယ်ခင်ဗျဆိုတော့ကျွန်တော်တို့ဦးအောင်နိုင်ဦးကိုလည်းပြန်ပြီးတော့ဆက်သွယ်မှဖြစ်ပါမယ်ဒေါက်တာညိုညိုသိန်းကိုလည်းအခုပြန်ပြီးတော့ဆက်သွယ်နေရပါတယ်ဆိုတော့ဒါရိုက်ဆွေးနွေးမဲ့တောတာရှင်တွေလည်းခဏလေးတော့စောင့်ပြီးပါရှေ့မှာပင်တိုင်ဆွေးနွေးသူတွေရဲ့သဘောထားအမြင်လေးတွေနားထောင်ပြီးသွားတဲ့အခါကျတော့ကိုဆွေးနွေးချင်တာလေးနဲ့ဆိုရင်ပို့ပြီးတော့တိုင်တိုင်ဝိုင်းဝိုင်းလေးဖြစ်မှဖြစ်တဲ့အတွက်ကျွန်တော်တို့ခဏလေးစောင့်ပြီးဖို့မေတ္တာရက်ခံပါတယ်လောလောဆယ်မှာတော့ကျွန်တော်တို့စီကိုအတန်ဖိုင်ပေးပို့ပြီးတော့သဘောထားမှတ်ချက်ပေးပို့ထားသူတူရှိပါတယ်သူကတော့ချင်းပြည်နယ်ပလောဝမြို့နယ်ကဦးငုတ်ဆုံးပါဦးငုတ်ဆုံးရဲ့သဘောထားမှတ်ချက်ကိုလောလောဆယ်နားဆင်ကြည့်အောင်ပါခင်ဗျာ
အော်ဒီတိုက်ဖြည့်ကော်မရှင်အလုပ်ဖြစ်လာဆိုတော့ဒါနဲ့ပတ်သက်လို့အရကျွန်တော်သိမသိပါဘူးလက်ပေးလက်ရမှုပပျောက်ရလားဆိုရင်တော့မပျောက်သေးပါဘူးလက်ပေးလက်ရမှုကိုကျွန်တော်တို့မြန်မာပြည်သူပြည်သားတွေကရှေ့ဟောင်းအမွေနဲ့အဖြစ်ထိမ့်သိမ်းဆုံးရှုံးနေတယ်လို့ဖြစ်နေပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဝက်ချမော့ကြည့်ပါမှာ2015ခုနှစ်တဘာဝပေးအန်ဒီကြာရောက်လို့ကြာကာစီစဉ်နဲ့ဂျပန်သူတမ်းမှုပြချက်သိမ်းပေါင်း1329သိန်းနဲ့4000ကျပ်ဖြစ်စာတင်ကြောင်းဆောက်လုပ်နေပါတယ်အဆောင်သုံးဆောင်ဖြစ်ပါတယ်2015ခုနှစ်မကြာရောက်တဲ့ဖြစ်တဘာဝပေးအန်ဒီအကြောင်းနိုဝင်ဘာနဲ့စာတင်ဆောက်လုပ်တာယနေ့အချိန်ထိမပြီးသေးပါဘူးဒါမှဒီကြောင်းဆောင်ဆောက်တဲ့နေရာမှာ2500ခန်းလုံးမပြီးသေးနဲ့500ခန်းလုံးဖို့ဖတ်ဆန်ထုတ်တော့တာဒါလည်းဘလို့ထုတ်တာလေသာအထက်လူကြီးတွေနဲ့လက်ပေးလက်ရမရှိဘူးနဲ့ထုတ်လို့ရပါမလားဒါလည်းဘီအိုအနေနဲ့စဉ်းစားကြည့်ချင်ပါတယ်ဆက်ကျွန်တော်အနေနဲ့ပြောချင်တာကမြန်မာပြည်သူပြည်သမားအားလုံးလက်ပေးလက်ရမှုကင်းဝေးနိုင်ကြပါစေဒီကျွန်တော်တို့ကြီးရမဆောက်လို့နေတဲ့စာတင်ကြောင်းနဲ့လက်ပေးလက်ရမှုမရှိဘူးနဲ့ဒီနိုင်ငံသူကြွယ်ကြွေးကြတန်တဲ့သူပြောင်းလဲချိန်တန်ပြီဆိုတဲ့နဲ့သူကျွန်တော်တို့ကြီးရရဲ့စာတင်ကြောင်းကြာကားလှူဒန်းတဲ့အကြောင်းကိုလည်းပဲပြောင်းလဲချိန်တန်ပြီဆိုတဲ့ဆုံးပုံနဲ့ညီပြောင်းလဲချိန်တန်ပါပြီပြောင်းလဲပြေးနိုင်ကြပါစေလို့ဆုမံကောင်းတောင်းရင်းလေးကုန်းချွတ်ပါတယ
်ချင်းပြည်နယ်ဘလောအမျိုးနယ်ကဦးငုတ်ဆုံးကသူတို့ကြေးရွာမှာစောင့်နေတဲ့ကြောင်းလီနဲ့ပတ်သက်ပြီးတော့ပြောသွားရင်းနဲ့မြန်မာနိုင်ငံမှာလက်ပီးလက်ယူမှုကရှေးဟောင်းအမွေအနှစ်လူကိုထိမ့်သိမ်းဆောင်ရှောက်ထိမ့်သိမ်းကာကွယ်ဆောင်ရှောက်နေပါတယ်တဲ့ရှေးဟောင်းမူအင်းနဲ့ဆိုတော့ထိမ့်သိမ်းကာကွယ်ဆောင်ရှောက်အောင်မဲ့ကိစ္စပေါ့လေလက်ပီးလက်ယူကတော့ရှေးဟောင်းမူနဲ့နိုင်ရှင်ပြီးပြောမယ်ဆိုရင်တော့တော်တော်လေးရှေးဟောင်းမူနှစ်တွေအတွက်နစ်နာစရာအကြောင်းရှိတယ်လို့ကျွန်တော်ကတော့မြင်ပါတယ် ကျွန်တော်ဒီနေရာမှာဂျာဖြတ်ပြောချင်တာကကျွန်တော်ဒီအဆီဇင်ကိုဒီကောင်းစင်နဲ့ဆွေးနွေးဖို့အတွက်စီစဉ်တဲ့နေ့တွေကစပြီးတော့ပေါ့လေဒီအဆီဇင်မှာပါဝင်ဆွေးနွေးပေးဖို့ဒါမှမဟုတ်လည်းပဲဒီလက်ပေးလက်ယူမှုတိုက်ဖြတ်ရေးကော်မရှင်ရဲ့6နှစ်တာကာလအတွင်းအောင်မြင်မှုမအောင်မြင်မှုဆိုတာတွေနဲ့ပတ်သက်ပြီးတော့သဘောထားမှတ်ချက်တုံ့ပြန်ချက်ပေးဖို့ကော်မရှင်တာဝန်ရှိသူတို့ကိုကျွန်တော်တို့ဆက်သွယ်ခဲ့ပါတယ်ကော်မရှင်ဥက္ကဋ္ဌကတော့ခီးသွွားနေတဲ့အတွက်ပါဝင်ဆွေးနွေးနိုင်ခြင်းမရှိဘူးလို့ကျွန်တော်တို့ကိုကောင်းကောင်းအကြောင်းပြန်ခဲ့ပါတယ်ဒါပေမဲ့ကျန်တဲ့ကော်မရှင်ဖို့ကင်တို့ကိုဆက်သွယ်ခဲ့ပေမဲ့ကျွန်တော်တို့ကိုအချိန်မီအကြောင်းပြန်ချက်မပေးတာကြောင့်ကော်မရှင်ဘက်ကသဘောထားကိုတော့ကျွန်တော်တို့ဒီနေရာမှာထည့်သွင်းပြောဆိုနိုင်ခြင်းမရှိဘူးဆိုတာကိုကျွန်တော်အသိပေးချင်ပါတယ်ဆိုတော့အခုကျွန်တော်တို့ပင်နယ်ဆွေးနွေးသူတို့ဖြစ်တဲ့ဒေါက်တာညိုညိုတင်းဒီလိုင်းမှာရောက်လာပါပြီဒေါက်တာညိုညိုတင်းခင်ဗျာဒီကော်မရှင်ဖွဲ့စည်းတာ6နှစ်ပြည့်ပါတော့မယ်ဒီ6နှစ်ကာလတည်းမြန်မာနိုင်ငံမှာအာဂရိလိုက်စားမှုဘယ်လောက်များလျော့ပါသွားသည်လို့ပြောနိုင်ပါသလဲခင်ဗျာ
အော်ဒီကဲကျွန်မဒီကော်မရှင်နဲ့ပတ်သက်ပြီးပြောရလို့ရှိရင်ကျွန်တော်ဒီအချင်းချင်းလက်ထက်ကော်မရှင်မှာ2014ဆောက်ဖြစ်လာတယ်နော်အဲဒီကာလကကော်မရှင်ကတော့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲတကယ်ဆိုတော့ပေါ့နော်ဒီချစ်ချင်းချင်းများကလုပ်နိုင်တဲ့ဒီစားရတာမရှိတော့ဘူးလို့ကျွန်တော်ပြောရမှာပဲဆိုတော့နော်အခုကျွန်တော်တို့ကော်မရှင်ကတော့2014မှာပေါ်လာတာပေါ့နော်အစိုးရတကယ်လက်ထက်မှာဒီကော်မရှင်ဖြစ်ပေါ်သွားတယ်ကော်မရှင်ဖြစ်ပေါ်သွားတဲ့အခါမှာဝင်ကော်မရှင်အဖမ်းထုတ်တာနဲ့တော့ကော်မရှင်အစ်စ်လက်ထက်မှာတော့အများကြီးဓာတ်ပြုတ်မှုရှိရပေါ့နော်အာဘာကြောင့်လဲဆိုဥပဒေကိုပြင်လိုက်တာလည်းပါတာပေါ့နော်အဲဒါနောက်တစ်ခါဒီကော်မရှင်ရဲ့ဒီနိုင်ငံကြီးကဘာလို့ပြောရဖို့အရှင်ကော်မရှင်ဖြစ်တာလဲဆိုရင်အာနိုင်ငံကြီးကစိတ်ဆန္ဒရှိတာလို့သိရတယ်နော်အဲလိုလောက်ကနေတကယ်ကျေးဇူးတင်ပါတယ်ဆက်ပြီးတော့ဆက်ဆံရှိတာကြည့်ရအောင်ဟုတ်တယ်လေကော်မရှင်နဲ့ကျွန်မတို့ကလူ့ကိစ္စတွေတုံးတာအမှုဆိုလို့ရှိရင်ဟုတ်နိုင်ငံကြီးကကျွန်တော်လုံးဝမသိမှာတော့အားနေနေတယ်လို့ကျွန်မတို့
ဟုတ်ကဲ့နောက်ပိုင်းကျွန်တော်တို့ဆက်ဆွေးနွေးကြတာပါတော့ညိုတင်ဆိုတော့လောလောအကြမ်းင်းပြောမယ်ဆိုရင်တော့လက်ရှိကော်မရှင်ဟာလက်ရှိကော်မရှင်ရဲ့6နှစ်တာသက်တမ်းကာလအတွင်းမှာတော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးမှာအတန်အသင့်အောင်မြင်မှုရတယ်အဲ့ဒီလိုက်စားမှုအတန်အသင့်ကျော်ပါသွားတာရှိတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်
ဟုတ်ကဲ့အရင်ကမှကျန်တဲ့ဆိုင်ရဲ့အခုကော်မရှင်ကပေးပြီးတော့ကျွန်တော်တို့အာမြင်ရလို့ပြောရမှာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
ကော်မရှင်ကလည်းအကန့်အသတ်တွေလည်းအများကြီးရှိတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့
ဒီကောင်ကတော့လည်းတမန်တော်ကျွန်တော်တို့လည်းနိုင်နိုင်အများကြီးရှိတယ်ပါ
ဟုတ်ကဲ့အကန့်အသတ်တွေကိုရှစ်ဆက်ဆွေးနွေးသွားကြတော့ပါခင်ဗျာအခုကျွန်တော်ဓာတ်ရိုက်ဆွေးနွေးမယ်တော်တာရှင်တူကိုကျွန်တော်ဖိတ်ခေါ်ပါမယ်သူကကချင်ပြည်နယ်ကစိုင်းအောင်ကျော်စန်းဖြစ်ပါတယ်စိုင်းအောင်ကျော်စန်းမရသေးပါဘူးခင်ဗျာဆလိုင်းဘွေကုံဖြစ်ပါတယ်ရန်ကုန်မြို့ကပါကိုစလိုင်းပွေကုန်းဆွေးနွေးပါအခိလိုက်စားမှုတက်ဖြစ်ရေးဘလောက်လျှော့သွားပါပြီလဲခင်ဗျ။
Okay အခိလိုက်စားမှုတက်ဖြစ်ကုန်းရှင်ရှိတဲ့နောက်ပိုင်းမှာတော့တို့အကျိုးတရားမှုရှိပါတယ်။ဆိုတော့ကျွန်တော်ကဟိုအားမရသေးဘူးပေါ့။ဘယ်လိုပုံစံဖြစ်ဖြစ်စင်တယ်ဆိုရင်တော့ဒီဘူဟုမှာထည့်မကားပဲနဲ့တိုင်းနေပြည်နယ်မှာဖွဲ့စည်းစေခြင်းနဲ့ဘူဟုမှာဥပမာ15ဦးဖွဲ့စည်းတဲ့ပုံစံကတော့ငွေကုန်ကြေးကျများပြားတယ်။15ဦးမဟုတ်ခဲ့နဲ့ဥမာခုနှစ်ယောက်လုံးနဲ့ဖွဲ့စည်းပြီးတော့မှတိုင်းနယ်ပြည်နယ်မှာဥမာဟို3ဦးပဲဖြစ်ဖြစ်5ဦးပဲဖြစ်ဖြစ်ရွေးချယ်တဲ့ပုံစံကြတော့ဘုဟုမှာသမရက5ဦးဖြစ်တဲ့ဥပထိုင်းသူက5ဦးစီပုံစံမျိုးမဟုတ်ခဲ့နဲ့ဟိုကဝင်ပြီးချိုးလို့ဘာလို့ဘာပဲဖြစ်မလားသူတို့ဥပထိုင်းပဲဖြစ်မလားသူတို့ဘာပဲဈေးကောက်ရမလားဥမာဈေးကောက်တဲ့ပုံစံကတော့ဟိုကတမတမဟိုကြားတဲ့ပုံစံနဲ့ဈေးကောက်ရမလားဈေးထည့်ရမလားတော့ထားလိုက်အောင်ဥပမာတိုင်းနယ်ပြည်နယ်မှာထားမယ်ဆိုရင်တော့ပိုကောင်းတာကတော့အတိအကျဆမှုဆိုတဲ့ဇာတ်ကလေးနေပြီးတော့မှရှိတာမဟုတ်ဘဲနဲ့တိုင်းနယ်ပြည်နယ်မှာထွတ်တော်မှတည်ရောတိုင်းနယ်ပြည်ရဲ့ဆိုးရဝင်ကြီးဒီဝင်ကြီးချို့တွေကအတိအကျဆမှုကိုလုပ်နေတဲ့အခါကျတော့ဥပမာအဲ့ဒီမှာထားနိုင်နေဆိုရင်တော့အတိအကျဆမှုတိုက်ဖြည်းကြီးကိုမရှင်ကနေပြီးတော့မှဒီအတိအကျဆမှုတိုက်ဖြည်းကြီးကိုသူတို့ပုံမလို့ဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုမျိုးပြင်ပုံစံလုပ်နိုင်နေဆိုရင်တော့အခုကျေပို့ပြီးတော့မှလုပ်ဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ပုံစံလေးနဲ့နောက်ပြီးတော့မှဒီ aggregation တိုက်ဖြည်းကုန်ရှိဥပဒေကိုတည်ပြီးတော့မှအပြည့်လေးဖြင်းကားနည်းရှိရနေဆိုတာမျိုးမဟုတ်ခဲ့နဲ့လုံနိုင်ခိုင်နိုင်တဲ့ပုဂ္ဂိုလ်တွေကိုရွေးချယ်ပြီးတော့မှရွေးချယ်တဲ့ခံထားတဲ့ပုံစံမျိုးကြောင်းနေဆိုရင်တော့ဒီထက
်ပုံ
ကောင်းလေးနေလို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ slime ပွေကုန်ကျေးဇူးတင်ပါတယ်ဆိုတော့ဒေါ်ညွန်ညွန်သိရေကို slime ပွေကုန်ကတော့ဒိုင်းနေပြည်နယ်တွေမှာလည်းပဲထားပို့ပြီးတော့ချဲ့နောက်လူကော်မရှင်ဖွဲ့ဝင်တွေရဲ့အသက်ကန်သက်ချက်ကိုလည်း short ပေါ့နော်အဲ့လိုမျိုးဖွဲ့ဖို့လိုတယ်လို့ပြောပါတယ်ဆိုတော့အတိအလို့ဖွဲ့မယ်ဆိုရင်ရောကော်မရှင်ရဲ့လုပ်ငန်းတွေပို့ပြီးတော့ထိရောက်လာနိုင်ခြင်းရှိပါသလ
ားဟိုကျွန်တော်လည်းကကျွန်တော်ဒါဒီလိုမျိုးဒီနေ့တိုင်းကိုဖွင့်လာရင်တော့ကောင်းတာပဲဒါနဲ့ကော်မရှင်ကလက်ရှိရေးသားတာမှာဒီမှာအများကြီးဒါစိန်ခေါ်မှုတွေရှိတယ်အတော်တော်ဆိုင်ရာစိန်ခေါ်မှုတွေတော့လည်းဒီဆေးရဘက်ကထောက်ကမ်းနေဆိုင်ရာစိန်ခေါ်မှုတွေပိုင်းမှာအများကြီးရှိတယ်ပေါ့နော်ဟိုကျွန်တော်ကဒီနေ့တိုင်းဖွင့်ပြီးထားလို့ရှိရင်တော်ပြီးဒီဒီလေးရတော့ဒီလေးရတော့ဒါလက်နက်လူလာမှာပေါ့လေတိုင်းသားမှုတွေမျိုးတော့ဆက်ရနေလာနေပေါ့နော်အခုတက်ပြီးပြီတော့เนาะအစိုးကောင်းပါတယ်ဒါပေမဲ့လည်းဆိုတော့တစ်ခါတစ်ခါရှိနေတယ်ကျွန်တော်တို့အခုလက်ရှိကော်မရှင်မှာကလေးပဲပေါ့เนาะဒီမှာဒါဆောင်ရွက်နိုင်ကြမှာကျွန်တော်တို့အ င်းသက်ကိုရှိလာတဲ့ခါကျတော့ဒီနေ့နဲ့တိုင်းအဆင့်ဆိုလို့ရှိရင်တော့ဒီနေ့နဲ့တိုင်းအဆင့်ကမရှိလို့ရှိတိုင်းတော့ဒီနေ့နဲ့တိုင်းအချိုးရကြီးကဘယ်တော့ခုစိုက်မလဲဆိုတဲ့ဟာကကျွန်တော်တို့တော်တော်လေးကိုဒါအမြင့်ဆုံးထွက်ရမယ်ပြဿနာဖြစ်တယ်။ဒါကြောင့်လို့ကျွန်တော်တို့တိုင်းရဲ့ဒီနေ့အဆိုးရတယ်မှာဥစ္စာမောကြီးနဲ့အဆိုးရတယ်လို့ကျွန်တော်တို့ရန်ကုန်တိုင်းအဆိုးရတယ်လို့ဆိုတာဖြစ်တော်မူတာမှာဒါပတ်စည်းကြောင်ကဘောပေါလာနေဖြစ်တော်မူတာမှာဒါအဒီစီလက်ပြတဲ့အနေထားကိုကျွန်တော်တောင်းတပြုရတယ်ဟုတ်ကဲ့ဒါတော့ဒီနေ့တိုင်းအဆင့်အမေနဲ့ဆက်တဲ့ကြံစည်ပေါ်လာတော့ဒီအဆင့်ရည်ပေါ့နော်ကျော်တော်တူအမေကလည်းလေလေကြီးနေတယ်ဒီကျော်တော်တူဖြစ်နေတယ်အဆင့်ရည်နေနေပါလက်တွေ့မှာပေါ့နော်ဒီကော်မရှင်ကဘလောက်အလေးထားမှာလဲဆိုတော့ပေါ်မှာတော့ကျွန်တော်တို့ဆက်ပြီးတော့ဒါလေးဖို့ဖြစ်လိုက်အများရှိရတယ်နော
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုသောရရှင်တူဦးစိန်မောင်မိထီလာကသူအီးမေးလ်နဲ့ပို့ပြီးတော့မှတ်ချက်ပေးဆွေးနွေးထားတာရှိပါတယ်။မက်ခင်ပြည်တွေ့ရေးတစ်ချက်ဖတ်ပေးပါခင်ဗျ
။ဟုတ်ကဲ့ပါရှင့်။အခုလက်ရှိအခြေအနေအရအစိုးရကစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ပေးနေတယ်။တရားဥပဒေရေးရာဘိုင်းမှာလည်းကြီးကြပ်နေတယ်။အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကလည်းတည်တည်ငြိမ်ငြိမ်မှန်မှန်ကန်ကန်နဲ့ဗတ်မလိုက်ပဲကျူးလွန်သူတွေကိုဖော်ထုတ်ရေးယူပေးနေတာတွေတွေ့နေရပါပြီတဲ့။တိုးတက်မှုတွေရှိနေပါတယ်။လွန်ခဲ့တဲ့နှစ်90ကထက်တိုးတက်မှုလက္ခဏာကိုတော့အထင်ရှားတွေ့ရပါတယ်။အကြိလိုက်စားမှုနဲ့နာမည်ပြက်နေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေအထွန်းမှာတော့အောက်ခြေအဆင့်အထိဖော်ထုတ်ရေးယူနိုင်မှုနည်းပါးနေလို့ပင်ပန်းတော့မဲ့ရှိပါသေးတဲ့လက်မထိုးပဲဘာမှလုံမပေးတာတော့မဟုတ်ပါဘူးလက်ဖက်ရည်ဘိုးလေးတောင်းပြီးတော့မှလုံပေးတာတွေကတော့ရှိနေပါသေးတယ်အဲ့ဒီလက်ဖက်ရည်ဘိုးရင်ကျင်းမှုကစပြီးလက်ပေးလက်ယူမှုဖြစ်လာတာကအကြိလိုက်စားမှုဆိုတဲ့အဆင့်အထိကိုရောက်လာတာပါလို့သုံးသပ်မိတဲ့အကြောင်းရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးစိန်မောင်မိထီလာရဲ့အီးမေးလ်နဲ့ပို့ထားတဲ့ဆွေးနွေးချက်ပါကျွန်တော်တို့ကို Facebook Messenger Facebook မှာမှတ်ချက်ပေးထားတဲ့လူတွေထဲမှာလည်းပဲဒီတစ်ဖက်ရေဘူးတစ်တောင်းခွဲပေးရတယ်ဆိုတာမျိုးရေးထားတာတွေကျွန်တော်တွေ့ပါတယ်ဆိုတော့ဒေါက်တာညိုသိန်းခင်ဗျာဒီတေချာတာကတော့အခုလက်ရှိအချိန်ထိတော့အကြိလိုက်စားမှုကအနည်းနဲ့အများဆိုသလိုရှိနေတော့မယ်လက်ပြလိုက်ဆိုတာအနည်းနဲ့အများဆိုသလိုရှိနေတော့မယ်ဆိုတော့ဒီနေရာမှာကျွန်တော်တစ်ချက်စဉ်းစားမိတာကဒီလက်ပေးလက်ယူဆိုတဲ့ကိစ္စကြီးကဗမာပြည်မှာကျွန်တော်တို့မျိုးဆက်တင်မကရှေ့မျိုးဆက်အသီးအသီးမှာတောက်လျှောက်လို့လို့အမြင့်တွေ့လာတဲ့ဟာကြီးဖြစ်နေတယ်ကျွန်တော်အစောပိုင်းကပြောခဲ့သလိုကပ်ပါယောဂါလို့ကိုဖြစ်လာတာဆိုတော့လူတွေကိုယ်တိုင်မှာကရောလူမှုကိုယ်တိုင်မှာကရောဟလာဒါဝင်ရှိသူတူကလက်မစားပါဘူးလက်မတောင်းဘူးဆိုရင်တော့မှလူမှုကိုယ်တိုင်ငါနည်းနည်းလေးတော့ပေးလိုက်မှအစင်ပြေသွားမယ်ဆိုတဲ့အယိုးစွဲနေတဲ့စိတ်ပေါ့အဲ့ဒီစိတ်ကရောလူတွေမှာရှိမနေဘူးလားခင်ဗျာလူတွေကရောလက်ပေးမှဖြစ်မယ်ဆိုတဲ့စိတ်စွဲနေတာမျိုးရှိနေနိုင်သလား
အဲ့တော့ကျွန်တော်အမှန်နဲ့ကျွန်တော်တို့ဒီကြီးရဲ့ဟိုရှင်ကြီးမှုပေါ့နော်ကျွန်တော်တို့ကဒီကြီးရဲ့ရှင်ကြီးမှုကဟာသေးလိုက်လို့ဆိုလို့ရှိရင်ပေါ့နော်ဒါပို့ပြီးတော့အစီချောကြမယ်လို့ရှင်ရှင်ကြီးကြီးနေတာပေါ့နော်ဒီလိုဆိုတော့မကိုင်းရှိခဲ့ပါဘူးခါတော့တစ်ဖက်ကလည်းတော့ငါကိုစေတနာနဲ့အလုပ်ကြီးလိုက်တဲ့အပေါ်မှာပြန်ပြီးတော့ဒီကြီးစက်ခင်းနဲ့ဆိုကြတယ်တကယ်လို့များရှိကြတယ်အဲ့တော့ခါတော့ဝန်ကြီးကဒီကတာကတာလို့ပြောလိုက်ဒီတိုင်းအောင်ပေါ့နော်ဒီကြီးစက်ခင်းနဲ့ဆိုတော့တဘောတွေကလည်းမြန်မာလူတွေရဲ့ဆာမာကဒီပြည်မှာရှိတယ်ဒါပဲဒါပဲပြတ်ပြောကျွန်တော်ကဒီအနေထားလေးကျွန်တော်တို့ဒါကျေးဇူးတင်ပါတယ်ကျေးဇူးပါတယ်။အမေ
ကလည
်းဒီမှာတော့ရက်ကနေခဏနဲ့အဖြစ်ရက်ကြီးဖြစ်တယ်ဟုတ်အထူးသဖြင့်ကျွန်တော်တို့ကမှဒီမှာအမှားရှိတယ်လေအဆင်ပြေရလို့ဒါတရား
ကို
ဆက်ဆံရှိတယ်။ဟုတ်ပါတော့ဒါကြည့်အဲ့တော့ကျွန်တော်တို့ဒီစီတရားတွေဟာပေါ့နော်။ဘုန်းကဒီလူ့ဆက်စီရင်ကျွန်တော်တို့ဆောက်ဖြတ်ဖို့လိုတာပေါ့နော်။ဒါရရတော့အချိန်ယူပြီးကျွန်တော်တို့ဖြည့်ဆည်းမယ်တိတ်ပါလေဖြစ်တယ်ပေါ့န
ော်။ဟုတ်ကဲ့ပါ
။အဓိကကတော့အစိုးရကကော်မရှင်ကဒီအထက်ကြီးလိုက်စာမှုတိုက်ချက်ကြီးကိုသောင်းမှာပါနေကောမင်းမကြီးလူတွေဆောင်ရွက်ကိုသိနေရတယ်ပေါ့နော်အဲ့ဒါမှပါလေဆိုလို့ရှိရင်အစိုးရတွေလည်းဒီထက်ကိုပြီးလေးလေးထောက်ခံနေရမှာပေါ့အားလုံးလည်းဒီကော်မရှင်တွေနဲ့လည်းဒီထက်ကိုပြီးလေးလေးအချင်းချင်းပြောရလာမှာဖြစ်တယ်ပေါ့နော်ဟု
တ်ကဲ့ပါခင်ဗျာ
ဒါကတော့ကျွန်တော်တို့ပြန်လာမယ့်အချိန်ရောက်ပြီးတော့မရဘူးဖြစ်ပြီးပါ
ဟုတ်ကဲ့ပါကျွန်တော်တို့ကတနင်္သာရီတရားထက်မှုပေါ်ဆောင်ရုပ်ဖွဲ့ဥက္ကဋ္ဌဦးအောင်နိုင်မှုကဒီလိုက်မပြန်ရောက်ပါဘီဦးအောင်နိုင်ဦးကြားရပါသလားခင်ဗျာ
ကျေးဇူးပါတယ်ခင်ဗျာကျေးဇူးပါတ
ယ်လိုင်းတိတ်ကောင်းသွားပါပြီဆိုတော့ဥအောင်နိုင်ဦးခုနကတော့စကားပြောတာတိတ်ပြတ်သွားလိုက်ပါဘူးဆိုတော့ကျွန်တော်ထပ်မေးပါမယ်မြန်မာနိုင်ငံမှာတစ်ချိန်လုံးကလက်မပြီးပဲဘာမှမပြီးခဲ့တဲ့အချိန်တွေကနေပြီးတော့ဘလောက်ထိပြောင်းလဲတိုးတက်လာပြီလို့ဥအောင်နိုင်ဦးယူဆပါတယ်လေ
အဲ့ဒီလိုကျောင်းလဲတိုးတက်မှုရှိတယ်လေဒါကျွန်တော်တို့အလောက်ပြောနေတာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဒီ Transparency International အဖွဲ့ကကိုယ့်ရဲ့ perception of this ဆိုတော့ CPI ရောင်းရောက်တာတော့ဘူးရောနဲ့ကျေးဇူးပါခင်ဗျာအဲ့ဒီချိန်မှာကျွန်တော်တို့ပြန်ပြီးတော့လေ့လာကြည့်ရခါကျတော့ဒီ2015ခုနှစ်မှာနိုင်ငံပေါင်း168နိုင်ငံကနိုင်ငံပေါင်း168နိုင်ငံရဲ့နိုင်ငံအလိုက်ရမှတ်တွေထုတ်ပြန်ခဲ့တဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံက149နော်2015မှာနိုင်ငံပေါင်း168ကိုကျွန်တော်တို့ပြန်ပြီးသိသိကြည့်တော့လေနိုင်ငံပေါင်း168ရှိတယ် နော်အဲ့တော့ကျွန်တော်တို့ကအဲရုံးကိန်းလေးတွေနည်းနည်းတက်လာတဲ့အပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံရဲ့အကဒီရောက်လိုက်သမ္မတိုက်ချုပ်ရေးစိတ်ကအနည်းငယ်တိုးတက်မှုရှိတယ်လို့ကျွန်တော်တို့နည်းနည်းပြောနိုင်တယ်တခါတော့အဲအကဒီလိုက်သမ္မတိုက်ချုပ်ရေးဆိုတာကြီးကကျွန်တော်တို့ကုလားဆရာဆရာမတွေပြောသွားတယ်လို့ပဲလူ့အခွင့်အရေးအဲမှာအမြင့်ပြချောက်သားနေတဲ့စိတ်ကဖြစ်တယ်ဒါပေမဲ့အဲဒီတိုးတက်မှုကကျွန်တော်နိုင်ငံပြည်လုံလောက်လောက်လို့မကြည့်တဲ့ခါကြတော့မလုံလောက်ဘူးကျွန်တော်တို့ရဲ့ဒီဆင်းရှင်းလေးလာဖြစ်တဲ့တခြားသူစေတနာစာတမ်းတွေရတော့ဒီနေရာနှက်ပြားမှာဒီကျေးဇူးချပါတော့ဒီရတော့ရှိနေလို့ပါပဲ
ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့အခုအစီအစဉ်ကိုကျွန်တော်တို့ VOA Burmese News Facebook ကနေပြီးတော့တိုက်ရိုက်လွှင့်တဲ့နေရာမှာသောရရှင်တူဖြစ်တဲ့ဦးခင်သိမ်းမောင်ဆိုတဲ့ Facebook အကောင့်ကမှတ်ချက်ပေးဆွင့်ထားတာရှိပါတယ်ကော်မရှင်ကအရင်ကတည်းကအများကြီးအကောင့်တွေပေါ်ဆောင်ရွက်နိုင်ပြီမဲ့ဝန်ထမ်းတွေကိုအဓိကဦးတည်ဆောင်ရွက်တယ်လို့ကြံတဲ့ပုံကိုယ်တွေကိုလည်းဘဲမလိုက်ပဲလုံနိုင်မယ်ဆိုရင်ပို့ပြီးတော့အောင်မြင်နိုင်မှာပါတဲ့ဦးခင်သိမ်းမောင်ဆိုတဲ့အကောင့်ကနေပြီးတော့ကျွန်တော်တို့ live လွှင့်တဲ့နေရာမှာဆွင့်ထားတာပါဆိုတော့အခုကျွန်တော်နောက်ထပ်တရားဆွေးနွေးမဲ့သောရရှင်တူကိုဖိတ်ခေါ်ပါမယ်စင်ကာပူကနေဆွေးနွေးမဲ့ကိုနေဦးလင်းပါခင်ဗျကိုနေဦးလင်းဆွေးနွေးပ
ါဟုတ်ကဲ့ကျွန်တော်လွန်ခဲ့တဲ့ကြောင်းနေ့ဒီလိုရဲ့ VOE ကပြောပြီးတဲ့နောက်စင်ကာပူရဲ့ corrupt practice ဘယ်လိုလုပ်လဲဒီလိုဘယ်လိုလုပ်လဲဆိုတာလေးကျွန်တော်ပြောမိတယ်ပေါ့နော်နောက်သိရမကြပါဘူးဦးဆိုင်မောင်ခန္ဓာတူတမတာလာပြီးတော့လေ့လာတယ်နောက်ဒေါ်မဆန်းစစ်စီကိုယ်တိုင်လည်းဒီမှာလာပြီးတော့လေ့လာဆွေးနွေးသွားပြီးတော့အော်ချီချီရောက်ရောက်လို့ဆိုပြီးစူးစမ်းတယ်ပေါ့နော်ဒီကျွန်တော်ဒီနိုင်ငံရဲ့အထူးအကျုံကြီးကျွန်တော်ပြောရမယ်ဆိုရင်တော့ဒီနိုင်ငံမှာကြတော့ဘယ်လိုလုပ်လဲဆိုတော့ဒါလောက်တာမှန်တယ်အကြေကြီး corrupt practice ကိုတကယ်တိုက်ခတ်မယ်ဆိုရင်အေးသူကိုပါအေးယူဖို့လိုတယ်အဲ့ဒါမှပဲပြောက်ဒုစရမပြောက
်ဟုတ်ကဲ့
ဒီအချက်ကနေ့အချက်က corrupt practice ကိုတကယ်လုပ်မယ်ဆိုရင်အုပ်ချုပ်တဲ့ government ဌာနကတရားရေးဌာနမှာလုံးဝဝင်ရောက်ဆက်ဖက်ခြင်းမရှိသေးအောင်ဒါကအရှင်းပြောရင်ကိုပြုတ်တောင်နဲ့ဟာလာဟိုလီကွန်းလူတို့ကိုဟောပေါ့နော်ဆွဆွဲချင်းခံရတဲ့ဒေါက်တာချီအမှုမှာချင်းချင်းဆက်ဆက်တက်တည်တွေ့ရတယ်အဲ့တော့ကိုပြုတ်တောင်တို့ကပြောတော့ဘာလုပ်လဲဆိုတော့တို့ကိုဒီလိုပြောတယ်ဆိုတဲ့အချိန်မှာသူတို့ကလုံးဝမခံနိုင်ရှိတယ်လုံးဝမပတ်သက်ဘူးဘာလုပ်လိုက်လဲဆိုတော့သူတို့ဒီအမှုကိုတိုင်ကြွယ်ဖို့အတွက်တို့ကကောစားတဲ့ကိုတခါတည်းလွှဲလိုက်တယ်တခါမှတရားကျုံးကိုသွားခြင်းမရှိဘူ
း။
ဟုတ်ကဲ့။ဒါပေမဲ့ဒီအမှုကိုနိုင်တယ်။ဆိုလိုတဲ့သဘောကဒီနိုင်ငံမှာကဥမာတစ်ခုဆိုတော့ကျွန်တော်ကားမောင်းသွားတယ်။သူပြင်းမှုတစ်ခုကျိုးလွန်တယ်ဟာလား။မော်တော်ဘီကိုတက်ခန့်ပေးတယ်ဆိုရင်ကျွန်တော်ပေးတဲ့အမှုလေးပါဖတ်ပြီးတရားစွဲခံ
။ဟုတ်ကဲ
့။ဟုတ်ပြီနော်။ဟု
တ်ကဲ့
။ကျွန်တော်ပြောချင်တာအဲ့တော့ကျွန်တော်တို့တိုင်းပြည်မှာကအဲ့ဒါဒီကအဓိပ္ပာယ်ပေါ်တာလွဲနေသေးတယ်လို့အမတ်တကထင်နေပေါ့နော်။ဒုတိယတစ်ချက်လေးနည်းနည်းပြောချင်တာကသောတာအောင်သောအမှုကိုဆက်မှုဟိုဟောပါတော့ဟို BBI
ဟုတ်ကဲ့ဟုတ်ကဲ့
သူတို့ကပြောတာဒါကကျွန်တော်ဝန်ထမ်းလုပ်ခဲ့တာဒါကဝန်ထမ်းရဲ့လုံထုံးလုံနည်းနဲ့လွဲတာသူအိတ်ကတ်တဲ့ထဲတာမဟုတ်တဲ့ corrupt practices လို့ပြောလို့မရဒါဆိုရင်ဥအောင်ကြီးရောဒီကိစ္စကို release လုပ်ပြီးတော့စာသုံးလုံးကိုတွေ့ပြရအဲ့တော့ဘာကြောင့်လဲဆိုတော့သူဒီလိုလုပ်ခဲ့တဲ့အတွက်ဥအောင်ကြီးတို့ဒီလိုလုံတာလွဲတဲ့အတွက်သူလက်ယူရတယ်ယူရတယ်လို့လုပ်တဲ့အတွက်ဒီအခွင့်အရေးပေါ်မှာလည်းအချင်းချင်းလည်းအချင်းချင်းလွဲမှမှုရှိတယ်။ဒါမျိုးလည်းမဖြစ်သင့်ဘူးလို့ကျွန်တော်ထင်တယ်ပေါ့
။ဟုတ်ကဲ့ပါကိုနေလေး။ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်။ဆိုတော့ရွန်ဂျူသိန်းရဲ့ခုနကိုနေဦးလင်းဆွေးနွေးတဲ့ထဲမှာပေးသူကိုပါရေးယူရမယ်ဆိုတော့ကျွန်တော်တည်တဲ့လို့မြန်မာနိုင်ငံကဥပဒေမှာလည်းပေးသူကိုပါရေးယူရမယ်လို့ပါတယ်မလား
။ဟုတ်ပါလေ။တခြားမျိုးရဲ့ဥပဒေမှာတော့ပေးသူကိုပါရေးယူရမယ်ဆိုတာပါ
တယ်ပေါ့နော
်။ဟုတ်ကဲ့။ဒါပေမဲ့ဒီကိစ္စပေါ်မှာပုံရှင်ပေါ်မှာအဝန်ဆောင်မှုတွေအချို့ရှိကြရတယ်ပေါ့နော်။ဒါကြောင့်လည်းကျွန်တော်မြန်မာနိုင်ငံရဲ့ culture မှာကခုနကဟိုမဖြစ်မနေပေးရတဲ့အနေအထားတချို့ရှိတယ်ပေါ့နော်။ဥပမာအဖြစ်အရေးပေါ်အခြေအနေတွေမှာပေးရတယ်၊ကိုယ့်ရဲ့အသက်အရွယ်ပိုင်းနဲ့အခြေအနေမှာပေးရတယ်။အခုအင်းအမြင်မြင်ကြဖို့အတွက်ပေါ့နော်။အဲ့တော့အရှင်ဒီဝတ်တဲ့အခြေအနေမှာပေးရတဲ့ကျွန်တော်ရဲ့ဒါဒီမိုကရေစီအထုံးစံအဲ့ဒီအရှိတဲ့အခါကျတော့ဒီမြန်မာနိုင်ငံလက်ရှိအခါမှာပြည်သူတွေကအရေးကြီးတယ်ဆိုလို့ရှိရင်တကယ်တမ်းလက်တွေ့မှာပေါ့နော်။ဒါအောက်ဒီမှာစာမျိုးတွေကိုချစ်ရောက်ဒါဖြည့်ရှင်းနိုင်ဖို့အခက်အခဲတွေတွေ့လာမှာဆိုးတဲ့အတွက်ကြောင့်ဒီလိုပေါ့နော်။အခုလိုမျိုးပြည်သူတွေရှိနေတဲ့ပိုင်းမှာကော်မရှင်တွေနဲ့ညီညီနဲ့ပေါ့နော်။ဒါသိချင်ပြီးတော့တုံ့ပြန်နေလို့ရချင်မှရှိစား
။ဟုတ်ကဲ့။ဦးအောင်နိုင်ဦးကျွန်တော်တို့ကျွန်တော်နားလေတလောက်ပေါ့လေကျွန်တော်တွေးကြည့်တလောက်ပေါ့နော်ဟိုနိုင်ငံတိုင်းမှာတော့အောက်ဒီလေဆာမှုကိန်းနေဆိုတာမရှိပါဘူးအမေရိကန်ပြည်တော်စုလို့ကမ္ဘာထိပ်တန်းနိုင်ငံကြီးမှာတော့မှာပဲရှိပါတယ်အနေနဲ့အများဆိုသူလို့ပေါ်တာမပေါ်တာပဲကြွားပါတယ်ဒါပေမဲ့ဟလာမြန်မာနိုင်ငံလို့တတိယကမ္ဘာလို့တတိယကမ္ဘာနိုင်ငံမျိုးနဲ့တခြားဖွံ့ဖြိုးပြီးသားစင်ကာပူလို့ဖြစ်ဖြစ်ဟလာတခြားနိုင်ငံတွေနဲ့ကြွားခြားချက်ကပါမြန်မာနိုင်ငံမှာကြတော့အောက်ခြေလူဒု နဲ့ထိတွေ့ဆက်ဆံနေရတဲ့ဌာနဆိုင်ရာဝန်ထမ်းတွေကအစအဲ့လိုမျိုးလက်ဖက်ရည်ပိုးလီကအစဒီကိုကိစ္စဝိစ္စလေးပြီးဖို့အတွက်ရိုးသားသားလာလို့တဲ့လူလူစီကနေပြီးတော့ဟလာကိုကပေးမှဒီကပေးမှအနေဆုံးအဆင့်စာပယ်စရံပိုး9000ပေးမှဆိုတဲ့ဟာမျိုးတွေကများတယ်လို့ကျွန်တော်ကအဲ့လိုထင်ပါတယ်အဲ့ဒါကအောက်ခြေလူလူကိုဟိုထိခိုက်စေတာပေါ့နော်အောက်ခြေလူလူအနေနဲ့အစိုးရရန်တရားအပေါ်မှာဒီအားရလေးဆမ်းမှုတိုက်ဖျက်ရေးပေါ်မှာယုံကြည်မှုလျော့ပါစေတာပေါ့အတကိုဘာကြောင့်ပျောက်အောင်မလုပ်နိုင်တာလဲဦးပေါ့နိုင်
ရပါတယ်ချစ်ကဒီကျွန်တော်ပြောမယ်ဗျာဒီတချို့ကိစ္စတွေကျတော့တချို့အပိုင်းတွေကျတော့ဒီပေါင်းစပ်နိုင်ရည်ဖြစ်တက်တာကတက်တာကလောက်ရောက်မယ်လို့ဒီကျွန်တော်တို့ယုံကြည်တယ်ဥပမာဒီခုနအေးမလို့ပြောဆိုတဲ့ပြဿနာဒီကတော့ပဲကြီးတယ်အပေးရမလို့ဘူးဆိုတဲ့ပြဿနာအဲ့ဒီပေးမလို့မပေးရမလို့ဘူးတစ်ခါလည်းအိုးဘာကတိလဲဆမ်းမှုတချို့ယုံကြည်တယ်ပေးတဲ့သူကအရေးကြီးတယ်လို့ပြောတယ်ဗျာနော်ဒါမှကိတာကတက္ကသိုလ်ကဌာနဆိုင်ရာဝန်ထမ်းတွေကမပေးရမလို့ဘူးဆိုတဲ့ပြဿနာကိုကျွန်တော်တို့ဘယ်လိုလုပ်ပြီးချင်းချင်းနိုင်မလဲအဓိကကဒီကျိုးနေတဲ့ကိုသူတို့ကဖြစ်ဖို့လိုတယ်နောက်တစ်ခုကအစိုးရအနေနဲ့တက္ကသိုလ်ကအစရာသားတွေဒီဝန်ကြီးဌာနတွေနဲ့ကိုယ်လေးအောက်ကဘီယိုကရေစီရန်ရောက်ကိုသူတို့ကဖြည့်ဆောင်နိုင်ဖို့လိုတယ်ဗျာဥပမာတရုတ်ကွန်မြူနီကောင်ဆောင်တွေဒီစီဝီရဲ့ကောင်ဆောင်တွေဗျာဒီဘောလုံးလဲဆိုတော့ခုနကအလုပ်ကြည့်တဲ့အတိုင်းပဲဒီဒီစက်တောင်ဒီမပြည့်မှန်ဒီတော့တောင်ဒီမင်းတွေကဝန်ကြီးချုပ်ဒီကျင်းကြီးကဘီယိုကရေဒီဘီယိုကရေစီကနာဒါကိုချောက်ခဲနေစစ်တယ်ချောက်ခဲဝင်စစ်ပြီးတော့ပြီးတော့ဒီတော့တချို့လူတွေလည်းဒီချက်ချင်းတယ်အဲ့လိုမျိုးကြီးအခုတော့ကျွန်တော်တို့မှာကဒီဘီယိုကရေစီဒီကိုကျွန်တော်တို့နဘာတိတ်ချက်သိနေတယ်အထူးသဖြင့်ဒီပြောင်းမဥပဒေတွေရှိတယ်အဲ့ဒီပြောင်းမဥပဒေတွေကိုပြင်ပြီးကလာပတ်လုံးမှာကျွန်တော်တို့ကဥပဒေကျန်တဲ့ဒေတာမျိုးတွေဖြစ်နေတဲ့ဥပဒေတွေရှိမယ်။ law conflict တွေရှိမယ်။အဲ့ဒီ clear ဒီ law conflict တွေကဘယ်နိုင်ငံမှာကျွန်တော်တို့လာသွားဖို့အပေါက်တွေပြလာနိုင်တယ်။ဒီမှာကျွန်တော်တိုင်းဆိုးရောက်ဖက်နေတဲ့ကိုကျွန်တော်တို့တက်ပြနေတယ်။ဒီမှာဒီတိုင်းဆိုးရောက်အသိဉာဏ်ကိုပေးထားတဲ့အလုပ်ကိုအာဏာတွေကဥပဒေရောက်ပေးထားတဲ့အာဏာတွေကျွန်တော်တို့ဒီအလုပ်တွေတော့ချက်ပြနေပေးထားတဲ့အာဏာတွေကပုံပြီးတော့ညှပ်ပြလာတယ်။ဒီမှာမြေကြီးကိစ္စတွေမြေကြီး
တွေက
ရလို့ပြဘူး။
โอเคโอเค
ကျွန်တော်ဒီကိုဒီဒီတွေပါတော့ရတဲ့ခါကျတော့ဌာနတစ်ခုရဲ့ဒေဝပီယာမတိကြောင့်ကဌာနဆိုင်အတီးတီးတီးတီးတွေတော့ရတဲ့ခါကျတော့ကျွန်တော်တို့ကလုံးဝမနည်းနေတာဒီနည်းနဲ့တော့ရပါတယ်။ဟိုမပြည့်ရမလို့ဘူး။အဲ့မလုံးတဲ့လူတွေလည်းအခြေကြီးကိုမတင်ကြမှရှိဘူး။ဥပမာ
โอเคဦးအောင်နိုင်ခဏလေးကျွန်တော်ဟို
ကဒီလိုရမှာစီအမိတ်တော
့ကโอเคဦးအောင်နိုင်ခဏလေးအ
ဲ့မပြည့်တဲ့ဌာနကအခြေကြီးမလုံးလုံးလိုက်ရင်တော့
โอเคครับเนี่ยเราได้ซูนิเมตอรอชิดูโอเคได้ซูนิเมตอรอชิดูจันนี่ดิโลบาดูก็ไทยနိုင်ငံကซูนิเมโกตีแหลมูบาโกตีแหลมูซูนิเมบาครับ
เนี่ยโอเคครับเนี่ยอาริไลซาหมูอ่ะเนาะเราမြင်နေရတာနေရာတော့ဆိုရင်တော့အချက်ကလှုပ်ဆောင်တာကိုကျွန်တော်တို့သိရပါတယ်ခင်ဗျာဒါပေမဲ့ကျွန်တော်အောက်ချီမှာတော့အမ်တာမာเนาะอาริไลซาหมูอ่ะတော့တောက်သွားဖို့ကတော့မရှိဘူးဗျာဘာလို့လဲဆိုတော့အခုတစ်ထိเนาะอาริไลซาหมูอ่ะเนาะအောက်ချီမှာအများအားဖြစ်နေတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာ။နော်။အဲဒီအဓိကကတော့နော်လေယာဉ်တင်းတာတော့အဓိကဒီလူလူတို့အတွက်နော်အရေးကြီးဆုံးအခြေခံခုဖြစ်နေတယ်ဗျာ။အဲဒါကြောင့်မို့နော်အာဒီလိုက်စားမှုကိုနော်ပပြောက်လို့ဘွားတော့မလွယ်ဘူးလို့ရယ်ကျွန်တော်မြင်နေခင်ဗျာ
။ဟုတ်ကဲ့ကိုသိလည်းမူကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကသတော်ရှင်တူဖြစ်တဲ့မောင်ဒသနာကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားချက်လေးရှိပါတယ်။နောက်လောက်ရေးဖတ်ပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ကျွန်တော်တို့နိုင်ငံရဲ့အကျင့်ပြတ်ချဆောင်မှုဘလောက်တောင်ကြီးမားသလဲဆိုရင်ဖခင်တက်မတော်အကြီးအကဲဖြစ်တာနဲ့ဇနီးနဲ့သားသမီးတွေကနေချင်းညချင်းကုမ္ပဏီပိုင်ရှင်တွေမြေရှင်ရာရှင်တွေဖြစ်ကုန်ကြပါတယ်တဲ့ဒါအပြင်အမျိုးအဆွေနဲ့ကြားခံပွဲစားတွေကလည်းမျက်စိတမိတ်လက်တပြတ်အတွင်းမှာတထေးတကြွတွေဂုံတရေရှိလူကြီးလူကောင်းတွေတကယ်စီးပွားရေးလုပ်ငန်းရှင်ဘဝတွေရောက်ကုန်ကြပါတယ်အကယ်၍ NLD အစိုးရတည်လက်ထက်မှာဖွဲ့စည်းလိုက်တဲ့အဂတိတိုက်ဖျက်ရေးကော်မရှင်ကိုဝန်ကြီးချုပ်ကိုယ်တော်မှဖမ်းဆီးတရားစွဲဆိုနိုင်တဲ့မလေးရှားအဂတိတိုက်ဖျက်ရေးကော်မရှင်လိုမျိုးအခွင့်အာဏာမျိုးလုတ်ပိုင်ခွင့်မျိုးပေးထားခဲ့ရင်နိုင်ငံရဲ့လက်ပေလက်ယူမှုအကျင့်ပြတ်ချစားမှုတွေကိုအခုထက်ပိုမိုပွင့်လင်းမြင့်သားစွာကင်တွယ်လာနိုင်လိမ့်မယ်လို့ယူဆမိပါတယ်လို့ရေးထားပါတယ်နောက်ပြီးတော့အစိုးရလက်အောက်မှာပြည်ထရေးရှိမနေတဲ့အတွက်အဂတိတိုက်ဖျက်ရေးကော်မရှင်မှလည်းလုတ်ပိုင်ခွင့်အခွင့်အာဏာပေါင်းကြီးချင်းလေးတွေကလှုပ်ရှားနေရတယ်လို့ယူဆမိပါတယ်ကော်မရှင်အနေနဲ့ကိုလုတ်ချင်တာကိုရာထူးကြီးငယ်မွေစုံစမ်းစစ်ဆေးမယ်ဆိုရင်လည်းလက်ရှိအုပ်ချုပ်ရေးအခြေအနေအရ NLD ဥပဒေအကြံပေးပညာရှင်ဆရာဦးကိုနီလိုဖြစ်သွားနိုင်တာကြောင့်ရာနှုန်းပြစ်ထိရောက်မှုမရှိပေမဲ့လည်းအတိုင်းအတာတစ်ခုအထိထိရောက်မှုရှိနေတယ်လို့ယူဆမိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
အမေရိကန်ကမောင်တက်တနာပါဆိုတော့ဒေါ်ညိုညိုသိန်းနဲ့ဥအောင်နိုင်ကိုကျွန်တော်တို့အချုပ်တစ်မိနစ်ကြံပါတယ်တယောက်ကိုမိနစ်ဝက်စီကျွန်တော်ကိုပြောပေးပါအ အခုလက်ရှိကတိုးတက်မှုတွေရှိတယ်လှုပ်ရှားတွေလည်းအများကြီးကျန်သေးတယ်အဲဒီလှုပ်ရှားတွေအများကြီးကျန်နေတဲ့ထဲကမှာတော်တော်ညွန်ညွန်တင်းအနေနဲ့အခုလက်ရှိမှာအလုပ်စီခြင်းစုံကော်မရှင်တွေနဲ့အလုပ်စီခြင်းစုံကိစ္စတခုကိုပြောပါဆိုရင်ဘာအများဖြစ်မလဲခင်ဗျာ
ကျမတို့ကမရှိဘူးဥပဒေပါအခွင့်အရေးကိုအပြည့်အဝချာစေချင်တယ်ပေါ့နော်အခုလက်ရှိဥပဒေမှာပြောရရင်ကျမတို့လုပ်ပိုင်ခွင့်အာဏာရှိသူတွေစစ်တာပါတယ်ပေါ့နော်အဲ့လုပ်ပိုင်ခွင့်အာဏာရှိသူတွေကိုရှိသူတွေရဲ့အလဲတန်းစားမှုတွေကိုထောက်ထုတ်ဖို့ဆိုလို့ရှိရင်ကျမတို့ကဝင်ကြီးဌာနအစီအစဉ်ကလုပ်ပိုင်ခွင့်အာဏာရှိသူတွေကတတိယလေးဆိုထုတ်ပြန်ပြန်ပြောလို့ရတယ်။ဒါကနိုင်ငံတော်သမ္မတရဲ့အမြင့်ဉာဏ်တွေဒါလုပ
်
အမြင့်ဆုံးလုပ်သွားမယ်လို့ကြေညာချက်
ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်တို့ကဒီအစိုးရကတည်းကနိုင်ငံတော်သမ္မတနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီကိစ္စနဲ့အတူတူလုပ်ဆောင်ရအောင်ရှိသေးတယ်အဲဒီပြင်းစရာကိုထုတ်ပြန်ပြီးသူတို့ရဲ့အားဆိုင်မှုတွေကိုကျွန်တော်တို့ထုတ်ပြန်ပြင်ညာလုပ်လို့ရပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
အမြင့်ဆုံးလုပ်တဲ့ကိစ္စဖြစ်တယ
်ဟုတ်ကဲ့ပါဦးအောင်နိုင်ဦးအနေနဲ့ရောတစ်ချက်ပြောပါဆိုရင်ဘာကိုကြံပေးချင်ပါလဲခက်တူတူပြောပေးပါခင်ဗျာ
အဲ့ဒါကိုပြောပေးလို့ရမှာဆိုရင်ဒီအခုဒီလိုက်ကောင်မူတိုက်ချက်ကြီးကော်မရှင်ရဲ့လုပ်ပိုင်ခွင့်အကြောင်းနော်တိုင်းရည်မြေဒီမှာပါဒီအခုဒီကောင်မူတိုက်ရေးကော်မရှင်ကိုဖြစ်အောင်ပြသွားလို့ကျွန်တော်တို့အကြံပေးချင်တယ်အဲ့လိုဆက်တဲ့နေရာမှာလဲခဏခဏဝန်ထမ်းတွေကြီးမှုတွေနဲ့အရက်သွားဒီအရက်ပတ်ပတ်ဒီကိစ္စလေးတော့ကိုပေါ်နိုင်အောင်ကိုဟိုကတိပေးပါအခုဒီကဒီကောင်မူတိုက်ရေ
း
ကော်မရှင်အတိုင်းနဲ့ဒီအနောက်ပြောင်းမှာရှိနေမှာအခုဒီကောင်မူတိုက်ရေးစိတ်ကြောက်ပူပြီးအောင်နိုင်မလို့ကျွန်တော်တို့နေနေရည်ကြီးရတ
ယ်ကျေးဇူးတင်ပါတယ်ခင်ဗျာဒေါက်တာညိုညိုတင်ဦးအောင်နိုင်ဦးတရားဆွေးနွေးသူနားဆင်သူပရိသတ်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ